ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြမ်းဖက်ကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့ပြောဆိုလိုက်ပါတယ်။ဒေသအတွင်းဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိရှိနိုင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိပြီးတည်တံ့လွတ်လပ်တဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့ကိုလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြမ်းပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေရတယ်လို့အခြေအနေကိုစောင့်ကြည့်လေ့လာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်
။ We're concerned by reports of a spike in violence in Burma's Rakhine State.We're following the situation closely.
မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြာသေးမီကထွက်ပေါ်လာတဲ့အကြမ်းဖက်မှုတရင်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။ကျမတို့အနေနဲ့အခြေအနေကိုနိနိကကစောင့်ကြည့်နေပြီးအဲ့ဒီဒေသမှာဖြစ်ထွန်းမှုတွေကိုလည်းခိုင်မာတိကျတဲ့အချက်လက်တွေရရှိနိုင်ဖို့လည်းကြိုးစားနေပါတယ်။
နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာရှယ်ပါဝင်အမေရိကန်နိုင်ငံသားရဲ့ဌာနကုန်သွယ်ရေးဗန်ဒါရေးကာကွယ်ရေးဌာနနဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဒေသအတွင်းခြေနေမှန်တွေကိုသိရှိနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေတွားရောက်ခွင့်ပြုဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေဝင်ရောက်ခွင့်ပြုဖို့ပြောဆိုခဲ့တယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
The U.S. delegation stressed the need for the government of Burma to facilitate a credible and independent investigation of these allegations to improve transparency.
This is what you need to do. You need to make sure you have a challenge to make sure you have a challenge. If you have a challenge, you need to make sure you have a challenge.မြန်မာအစိုးရအနေနဲ့စီစဉ်ပေးဖို့လိုအပ်တဲ့အကြောင်းလည်းအမေရိကန်ကိုယ်စားလှယ်အဖွဲ့ကအလေးအနက်ပြောကြားခဲ့ပါတယ်။ဒါအပြင်အဲ့ဒီဒေတာကိုသတင်းမီဒီယာနဲ့လူသားချင်းစာနာမှုအကူအညီနှစ်ရပ်စလုံးလက်လှမ်းမိနိုင်စေဖို့လည်းဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်
။ရခိုင်ပြည်နယ်အတွင်းကိုအမေရိကန်ပါဝင်နိုင်ငံတကာတန်ကိုယ်စားလှယ်တွေကိုတွားရောက်ခွင့်ပြုတာဟာဒေတာအတွင်းနိုင်ငံတကာအဖွဲ့အစည်းတွေပုံမဝင်ထွက်ခွင့်ရှိစေဖို့အတွက်ကောင်းမွန်တဲ့လက္ခဏာတရားဖြစ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လှုံ့ဆော်ဖို့အရေးကြီးတယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်
။ We note the recent visit to Rakhine State by Ambassador Marcial and other representatives was a positive step in improving international
relations. ကိုတမကြီးမာဆီယောနဲ့တခြားကိုယ်စားလှယ်အဖွဲ့တွေကသွားရောက်ခွင့်ပြုတာဟာနိုင်ငံတကာအနေနဲ့အဲ့ဒီဒေသကိုလက်လှမ်းမိအောင်ပြုလုပ်တဲ့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတာကိုကျွန်တော်တို့အသိအမှတ်ပြုပါတယ်။ဒါပေမဲ့လို့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒုက္ခရောက်နေတဲ့ဒေသတွေထံကိုအကူအညီတွေရောက်နိုင်ဖို့မြန်မာအစိုးရအနေနဲ့ဓာတ်ထည်ပိုးပြီးလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်လို့ကျွန်မတို့ယူဆပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့အစည်းတွေလုံခြုံမှုရှိရှိအပြည့်အဝဝင်ရောက်ခွင့်ပြုဖို့လည်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်ထီကူမာကအခုလိုပြောပါတယ်။
We have been calling Myanmar authorities to ensure that international aid workers and humanitarian workers
Amnesty International အနေနဲ့မြန်မာအစိုးရကိုအကြမ်းဖက်မှုတွေဖြစ်ပွားတဲ့နေရာဒေသတွေကိုနိုင်ငံတကာအထောက်အကူပေးရေးလုပ်သားတွေနဲ့လူသားချင်းစာနာမှုလုပ်သားတွေတွားရောက်ပြီးလိုအပ်တဲ့အကူအညီတွေပေးဖို့တိုက်တွန်းပါတယ်။ဒါ့အပြင်တရားစုံစမ်းစစ်ဆေးမှုပြုလုပ်ပြီးနိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေတွားရောက်ခွင့်ပြုဖို့လည်းတောင်းဆိုပါတယ်
။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုသိရှိနိုင်ဖို့အတွက်တည်တံ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရောက်စစ်ဆေးခွင့်ပြုဖို့အရှိတောင်အာရှဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရဟာရှစ်ဆက်ဖြစ်လာမဲ့သွေးထွက်တန်ရုံမှုတွေဒါမှမဟုတ်သူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုရင်ဒေသအတွင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း APHR အဖွဲ့ကပြောပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လာရေးအဖွဲ့ HRW ကတော့အကြမ်းဖက်မှုဖြစ်ပွားနေတဲ့မောင်တော်ဒေသဘက်မှာကျေးရွာတွေမီးရှို့ခံရတာတွေရှိတယ်လို့သူတို့အဖွဲ့ရဲ့ဂျူဒူတပ်ပုံတရင်တွေကိုကိုးကားပြီးပြောပါတယ်။အခြေအနေမှန်ကိုသိရဖို့အတွက်လည်းအစိုးရအနေနဲ့ဒေသထက်ကိုတရင်နောက်ပါဝင်တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေကိုတွားရောက်ခွင့်ပြုတဲ့လို့လည်းဆိုပါတယ် Arogan Rohingya Amyuda Kongsi ARN Ugaro, Yekhaim Pinema Pianet at Jan Petai Kaimu Redwin, Rohingya Muslim Yada Amyazu Tapia Kanyajao, Dilo Piyare Bo Pien Tenzwa, Shong Chajane, Long Yong Yen Akakwe, Piwa Bibu, Yama Asuyago Tangsu Jangle, Noimba Sangayanima Topianet, Poya Jinya Jema, Popia Tabarishin.